ပင်လယ်နက်ဒေသရုရှားရေတပ်သင်္ဘောတွေကခရုစ်မစ်ဆိုင်းတပ်ဆင်ထားတဲ့မူစဖာစစ်သင်္ဘောပေါ်မှာလက်နက်ခဲယံတွေပောက်ကွဲခဲ့တာကြောင့်စစ်သင်္ဘောအကြီးအကျယ်ပျက်စီးသွားခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောဆိုတာကိုကိုကာပီအင်တာဖက်ဆသတင်းဌာနကသတင်းထုတ်ပြန်ပါတယ်စစ်သင်္ဘောပေါ်မှာပါတဲ့ရေတပ်တပ်ဖွဲ့ဝင်တွေကိုကယ်ဆယ်နိုင်ခဲ့တယ်လို့အင်တာဖက်ဆသတင်းမှာရေးပါတယ်မီလောင်ကြွားမှုကတဆင့်လက်နက်တွေပောက်ကွဲခဲ့တာလို့ပြောဆိုပြီးအကြောင်းရင်းကိုစုံစမ်းနေသေးပဲလို့ပြောပါတယ်ရုရှားစစ်သင်္ဘောမူစဖာကိုမစ်ဆိုင်းတုံးကျင်နှစင်းထိမှန်ခဲ့တဲ့အကြောင်းယူကရိန်းရာရှိတွေကအစောပိုင်းမှာပြောဆိုထားပါတယ်ဒါပေမဲ့တက်တဲ့အထောက်ထားတော့မပြနိုင်ခဲ့ပါဘူးမူစဖာစစ်သင်္ဘောဟာမက်ထရစ်တန်ကျင်12500ရှိပြီးရေတပ်တပ်ဖွဲ့ဝင်900လိုက်ပါလာတဲ့သင်္ဘောဖြစ်ပါတယ်ဒီတော့တွင်ယူကရိန်းကိုအမေရိကန်ကနောက်ထပ်လက်နက်ခံရန်အမေရိကန်ဒေါ်လာတန်800ဘူးကိုညီထောက်ပံ့မယ်လို့မနေ့ကကြေညာလိုက်ပါတယ်။ဒါဟာယူကရိန်းအရှိတ်ဘက်ချမ်းမှာရုရှားကထိုးစစ်ဆင်နေတာကိုယူကရိန်းအနေနဲ့ခုခံနိုင်မှုအတွက်ဖြစ်တယ်လို့အမေရိကန်အစိုးရကဗုဒ္ဓနယ်မှာပြောဆိုပါတယ်။နောက်ထပ်အခုလိုလက်နက်ခဲယံတွေထပ်မံပို့ပေးမယ့်အကြောင်းကိုသမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဇလင်စကီနဲ့တနားရီကြားဖုန်းနဲ့စကားပြောအပြီးကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ။